ARE တိုင်းအစိုးရအသစ်နဲ့အစိုးရဟောင်းကြားရန်ကုန်ွေအလွှဲပြောင်းပြက်ကွက်မှုနောက်စုံစမ်းနေတဲ့နောက်ဆုံးအခြေအနေပြောပြပေးချင်ပါတယ်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းက ARE တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံကိုဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းမှုပြက်ကွက်မှုအပေါ်စတင်စစ်ဆေးနေပါပြီ။အရေးယူဆောင်ရွက်ဖို့လှုပ်သွားမယ်လို့လည်း ARE တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။ဦးဖုံးမော်ရွှေဦးဆောင်နဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း 8,000 ကျော်ကွာဟတဲ့ကိစ္စမကြသေးခင်ကပဲပေါ်ပေါက်ပြီးတဲ့နောက်မှာအခုတခါမှလည်း ARE တိုင်းဘက်မှစစ်ဆေးနေတာဖြစ်ပါတယ်။သတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်သတင်းပေးပို့ထားတာနားဆင်ပါရှင်
။အရင် ARE တိုင်းဒေသကြီးအစိုးရဟောင်းဟာ NLD အစိုးရအသစ်တက်လာချိန်မှာဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းမပေးခဲ့တာနဲ့ပတ်သက်လို့အမြန်ဆုံးစစ်ဆေးပြီးပြည်ထောင်စုအဆင့်အစိုးရကိုတင်ပြတော့မယ်လို့ ARE တိုင်းဒေသကြီးရက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးက VOA ကိုပြောပါတယ်။
သုံးသားနဲ့စင်းပြားကြီးဖြစ်ဖို့ကျွန်တော်တို့ကပြောတာလေ။အဲကြောင့်သူတို့သုံးသားကြီးလည်းရှိပါပဲလေ။ဒေသခွန်ကြီးလည်းလည်းကျွန်တော်တို့သူ့အတိတ်ကိုမလွှဲသေးဆိုတဲ့အချက်ချက်ကိုပဲပြောလို့ရတယ်။မလွှဲဘူးပေါ့နော်။အောင်ရှင်းလျှောက်ကတော့ကျွန်တော်တို့ကဒါဟိုစီစစ်ပြီးတဲ့အခါမှာကျွန်တော်တို့ကဝင်ရုပ်ကနေတဆင်ဒါတဆင်အောင်ပြောင်းပြီးတင်ရမှာပေါ့နော်။အဲတော့စီစစ်တဲ့ကိစ္စဟိုစပြီးတော့ဟိုလှုပ်ဆောင်တော့မှာပဲ။ကျွန်တော်တို့ဒါမှမဟုတ်လေဝင်ကြီးပြီးတာအချက်လက်တွေကျွန်တော်တို့ပြောလို့မရသေးပါဘူး။အဲ့တော့ကျွန်တော်တို့ကဒါကိုအရှင်ပြန်အရှင်ယူဖို့အတွက်ဒါလွတ်တော်လည်းပေးထားတာဖြစ်လို့လေအရှင်ပြန်ယူဖို့လုပ်ရမှာ
။ ARE တိုင်းအစိုးရဟောင်းကဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်မှုအပေါ်တိုင်းဒေသကြီးစင်းစစ်ချုပ်ကစစ်ဆေးပြီးတဲ့နောက်အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့သူကဆိုပါတယ်။ဒီရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီး2016နှစ်စန်းပိုင်းမှာဖျားဖို့မဲဆန္ဒနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစရာမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပြီးတိုင်းအစိုးရအဖွဲ့ကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းပြန်လည်ဖြေကြားထားခဲ့တာဖြစ်ပါတယ်။အရင် ARE တိုင်းဒေသကြီးအစိုးရကလွှဲပြောင်းပေးအပ်ဖို့ကြံရှိတဲ့ငွေပမာဏဟာကျပ်တန်း 8,000 လောက်အထိရှိနိုင်တယ်လို့ ARE တိုင်းလွတ်တော်ဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်။ဒါပေမဲ့လည်း ARE တိုင်းအစိုးရအနေနဲ့လွှဲပြောင်းဖို့ပြက်ကွက်တဲ့ငွေပမာဏအတိအကျကိုလုံးလုံးစင်မှမပြောနိုင်သေးသလိုတိတိကျကျစီစစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လျှက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကဆိုပါတယ်
။ငွေပမာဏတွေကတော့ကျွန်တော်တို့ပြောလို့မရသေးဘူး။ကျွန်တော်အနေနဲ့ကတော့လေငွေတိကျပဲစင်းဖြစ်ပြီးမှလည်းငွေပမာဏကပြောလို့ရတယ်လေ။ကျွန်တော်တို့ကတော့တိတိကျကျပြောင်းလို့ကြိုးစားပြီးလှုပ်ဆောင်ပါမယ်လေ။အဲဒါတော့ကျွန်တော်ဝန်ကြီးကြီးလည်းမှပြောထားပါရဲ့။
အရင် ARE တိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးသိန်းအောင်ဟာ ARE တိုင်းပညာရေးကျန်းမာရေးဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကိုဦးဆောင်တည်ထောင်ခဲ့ပြီးလက်ရှိမှာလည်းဦးသိန်းအောင်အပါအဝင်ဒရင်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေကအဲ့ဒီဖောင်ဒေးရှင်းမှာပါဝင်နေစေဖြစ်ပါတယ်။သိမကြသေးခင်ကပဲဦးဖုံးမော်ရွှေဦးဆောင်တဲ့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကဒေသဖွံ့ဖြိုးရေးအတွက်ကောက်ယူထားတဲ့ရန်ပုံငွေကျပ်တန်း 8,000 ကျော်ပျောက်ဆုံးနေကြောင်းတွေ့ရှိခဲ့ပြီးအဲ့ဒီတဲကကျက်တန်း 1,900 ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးဆွဲခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီကိစ္စအပေါ်ပြည်အောင်စုအစိုးရအနေနဲ့ပျောက်ဆုံးနေတဲ့ငွေကျပ်တန်းပေါင်း1,000ကျည်တဲကငွေကျပ်တန်း 3,000 ကိုပဲမကွေးတိုင်းအစိုးရထံပြန်လည်ပေးအပ်ဖို့ညွှန်ကြားထားပြီးအရင်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေအပေါ်အရေးယူဆောင်ရွက်မှုတစုံတရာမရှိသေးတဲ့အတွက်ဝေဖန်တာရှိနေတာလည်းဖြစ်ပါတယ်ရှင်။